ကျမစုမောင်မရှင်ကိုဗစ် -19 ကပ်ရောဂါကာလသတင်းမီဒီယာသမားတွေရောဂါကူးစက်မဲ့အန္တရာယ်သာမကအသက်မွေးဝမ်းကြောင်းရပ်တည်နေထိုင်ရေးအခက်တွေ့လာတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောပြပေးကြပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူ190ကျော်တဲ့မှာသတင်းသမားတို့လည်းပါဝင်နေပြီးတော့တချို့ကလည်းရောဂါကူးစက်မှုရှိမရှိစောင့်ကြည့်ပြီးတော့တိကျခွဲနေထိုင်နေကြရတာပါ။ပြည်ပခီးသွွားရာဇဝင်မရှိပဲရောဂါအတည်ပြုလူနာနဲ့ထိတွေ့ခဲ့ရကကူးစက်မှုဖြစ်ခဲ့ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမေလ10ရက်နေ့မှာသတင်းထုတ်ပြန်ထားတဲ့အသက်22နှစ်အရွယ်အမျိုးသားဟာအလုတ်တင်သတင်းသမားတဦးဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီတွဲဘက်အတွင်းမှတင်ဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီသတင်းသမားတွေထဲမှာ Intern Presenter ဆိုတဲ့တယောက်ကတော့သူက Confirm Case ပေါ့။ဟိုလူနာနံပါတ်109ထင်တယ်။ဟုတ်။ကျန်တဲ့ဟာတွေကတော့ Quarantine ပေါ့။သူတို့အဲ့ဒီဟိယမြန်မာကျန်တဲ့3ယောက်သို့မဟုတ်4ယောက်ပေါ့။အဲ့ဒါတော့ Quarantine အဆင့်ပဲ။နောက်အခု Theory Time ကအဲ့မလေးရှားပြန်တဲ့သူ interview တွေကလည်းဆက်ဆက်ပြီးတော့အဲ့ဒါ quarantine ပဲသူကဒီနေ့မှ quarantine ဝင်တာပေါ့နော
် coronavirus ကူးစက်မှုတွေကြောင့်သွာလာမှုလှုပ်ရှားမှုတွေကန့်သက်ထားတဲ့အတွက် media လုပ်ငန်းတွေနဲ့သတင်းသမားတွေမှလည်းထိခိုက်မှုတွေကြုံနေရတာပါကိုယ်တိုင်နဲ့သတင်းစာနဲ့မဂ္ဂဇင်းတာဝန်ခံထုတ်ဝေနေသူပန်မြမာအဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးမျိုးမြင့်ငိမ့်ကတော့အခက်အခဲကြုံနေရတဲ့ media သမားတွေကိုသက်ဆိုင်ရာသတင်းဌာနတွေအပါအဝင်ဝိုင်းဝန်းကူညီဖို့တိုက်တွန်းထားပါတယ
်သတင်းသမားတွေဒီကွာတင်းဝင်ရတဲ့အဆင့်တော့ကြောက်နေပေါ့နော် covid 19 ဒီအတည်ရနေတော့ရင်းဆိုင်နေရတယ်ပေါ့နော်ဟိုတရင်ကျွန်တော်တို့မြန်မာနိုင်ငံမှာတော့တရင်မီဒီယာကောင်စီလို့ပြောလို့ရှိပါလေသို့တော်လည်းပဲဟိုတရင်သမားချင်းအနေနဲ့ပြောမလို့ရှိနေဒီအနေနဲ့ရင်းဆိုင်မှာပဲဖြစ်တယ်ဟလာအဲ့အတွက်ဟိုသက်ဆိုင်ရာအစုအဖွဲ့တွေပေါ့နော်ဥပမာဆိုတော့သက်ဆိုင်ရာတရင်ဌာနတွေကတာဝန်ယူပေးဖို့လိုပါလေကိုကျွန်တော်တို့ channel လေဆိုလို့ရှိရင်ဒါကျွန်တော် info digest channel ဆိုလို့ရှိရင်ဒါတလတစဉ်ထွက်နေတဲ့ channel ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်ရပ်ဆိုင်ထားရတယ်နောက်တစ်ခုကရွှေမြူတီ magazine ပေါ့နော်တလတစဉ်ထွက်တဲ့ magazine ကျွန်တော်ရပ်ထားရတယ်ဆိုတော့ဒီဝန်ထမ်းတွေကိုကျွန်တော်လာစာအပြည့်မပေးနိုင်တော့ဘူးငါပေးနေတဲ့အခါကျတော့သူတို့ထိုက်တဲ့နဲ့ percentage တစ်ခုနဲ့ပဲကျွန်တော်ပေးရတာဟာမဖြစ်သွားတယ်ပြီးခဲ့တဲ့ရက်ပိုင်းဆိုရင်မြန်မာ time ချုပ်ပါလို့ဆိုလို့ရတယ်ဇင်းတော့80ကျော်လောက်ပေါ့နော်ဒရင်ဝန်ထမ်းတွေပေါ့နော်ဒရင်တော့ဒီလည်းပါတယ်အဲ့ဒါလည်းပါတယ်အဲလူကနေဆက်လောက်အလုပ်ကနေရဆိုင်လိုက်ရမှာမျိုးရှိတယ်။အဲဒါတရင်သမားတွေအရင်နေလဲကြည့်လို့ပဲဟုတ်လားဟိုတရင်သမားကတင်းကိုဝါသနာပါလို့ကိုသူတို့လောက်တာဟုတ်နော်။ဝါသနာပါလို့တဲ့ဖြစ်လို့တဲ့ပတ်ဆိုင်ရသည်ဖြစ်စေများတယ်ဖြစ်စေဒီလူတွေဆိုတော့လောက်နေမှာ။တိုးတော်လည်းပဲသူတို့ရဲ့စားဝတ်နေရတော့ဒီတရင်ဌာနတွေတာဝန်ယူပေးဖို့တော့လိုတယ
်။မြန်မာတရင်မီဒီယာကောင်စီကတော့ COVID-19 ကူးစက်ခံရသူစောင့်ကြည့်ကန့်သတ်ခံထားရသူတရင်သမားတွေအနေနဲ့မိမိတို့ရဲ့အမည်သတင်းတိုက်ဌာနတာဝန်တကယ်လို့များအလုပ်ရနာခံရရင်ဘယ်ရက်ကနေစပြီးတော့အလုံနာခံခဲ့ရတာစတဲ့မိမိတို့သတင်းဌာနရဲ့တာဝန်ခံအေဒီတာဆက်သွယ်ရဲ့နံပါတ်မိမိတို့ရဲ့လက်ရှိနေရက်လိပ်စာတွေကိုအမြန်ဆုံးပေးပို့ကြဖို့သတင်းသမားတွေရဲ့စာရင်းတွေကိုလည်းပြုစုနေသလိုအရေးပေါ်လိုအပ်ချက်တွေရှိလာရင်လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုဆက်သွယ်ကြဖို့နှိုးဆော်ထားပါတယ်လက်တလုံးမှာလည်းအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုသတင်းမီဒီယာကောင်စီကအရေးပေါ်ရမုံငွေမှတီးပြီးကူညီနေကြောင်းဦးမြင့်ကျော်ကပြောပါတယ်
quarantine ဝင်တဲ့သတင်းသမားတွေအတွက်နှစ်သိန်းထောက်ပံ့တာပေါ့အဲ့ဒါကကောင်စီကဒုစီဘတ်ဂျက်ထဲကနေရမုံငွေ300မှတီးပြီးတော့အဲ့ဒီကနေထောက်ပံ့တာပေါ့နောက်တစ်ခုကတော့ဟိုအလုံးရနာခံရတဲ့သူတွေဒီချိန်မှာလာစားတဝက်ချော့ခံရတာတော့အခက်အခဲရှိတဲ့ဟာပေါ့နော်သတင်းသမားတွေအဲဒီသူတို့တွေအတွက်ကာရိတ်ခါထောက်ပံ့တာအဲ့ဒါကခံတို့စီတို့ပဲတို့ဒီဝီလာရန်ကုန်တို့ဒေါက်တာမြောင်တို့အဖွဲ့စီကသတင်းသမားတွေအတွက်သူတို့အကူအညီပေးတဲ့ဟာတွေလည်းပါတယ်ပေါ့နော်သတင်းသမားတွေအတွက်ကောင်စီကစီမံခန့်ခွဲပေးတယ်နောက်ကောင်စီရဲ့အဆုံးဖြတ်ချက်အားဖြည့်ဆည်းပေးတယ်ပေါ့အဲ့ဒါကတော့ပေးနေပြီပေါ့နော်ဟိုကွာရန်တိုင်းဟာလည်းလုပ်နေပြီလောလောဆယ်တော့ပထမကြီးရမြန်မာကသတင်းတော့တချို့သူတို့စီရင်ပေးပို့တာလေနောက်ဒီနေ့တော့ဟို ARV တိုင်းမှာ quarantine ဝင်ရနှစ်ယောက်ရှိတယ်လို့ပြောတယ်သူတို့ဒီကစီရင်လာဖို့စောင့်နေတယ်ဟုတ
် COVID-19 ကပ်ရောဂါနဲ့ကြုံနေရတဲ့အခြေသတင်းချက်လက်အမှန်တွေရရှိနိုင်ရေးမီဒီယာတွေရဲ့အခန်းကဏ္ဍအရေးကြီးသလိုအခက်အခဲတွေကြားမှာသတင်းယူနေကြရတဲ့အခြေအနေတွေကိုတော့ကုလသမဂ္ဂအတွင်းမှချုပ် Antonio Guterres ကလည်းဒီလာဇန်းတို့ကနိုင်ငံတကာသတင်းလွတ်လပ်ခွင့်နေမှာသတိပေးပြောဆိုထားပါတယ်ရှင်ကျွန်မစုမောင်ပါ